တန်လွင်မြစ်ပေါ်ကပြည်နယ်၃ခုမှာအကောင့်ထယ်ဖော်မဲ့ရေကာတာစီမံကိန်း၆ခုကြောင့်ဒေသခံလူထုအတွက်နစ်နာဆုံးရှုံးမှုတွေဖြစ်လာနိုင်သလိုသဘောပတ်ဝန်းကျင်နဲ့ဇီဝမျိုးစိတ်တွေအပြင်တိုင်းရင်းသားမျိုးနွယ်စုတချို့ရဲ့ယဉ်ကျေးမှုဒလေ့တွေပါပျောက်ဆုံးသွားနိုင်တဲ့ချင်းချောက်မှုတွေရှိနေတဲ့အကြောင်းတန်လွင်မြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ဦးဆောင်လို့ရှားသူတွေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ကြပါတယ်ဒီရေကာတာစီမံကိန်းတွေကိုပြန်ပြီးတော့တုံးသက်ဖို့လဲသူတို့ကတောင်းဆိုခဲ့ကြပါတယ်ဒီအကြောင်းကိုတိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပါလိမ့်မယ
်တရုတ်မြန်မာပူးတွဲအကောင်တွေဖော်ဖို့2006ဖေဖော်ဝါရီ2ရက်ကလက်မှတ်ရေးထိုးခဲ့တဲ့ရေကာတာစီမံကိန်းတွေထဲမှာတန်လွင်မြစ်ပေါ်ကရေကာတာစီမံကိန်း6ခုလည်းပါပါတယ်လျှက်စစ်တာမဂါဝက်16000ကျော်ထွက်မဲ့အဲ့ဒီစီမံကိန်း6ခုကကောင်းကျိုးတဲ့ဆိုးကျိုးပုံများနိုင်လို့ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံသူတွေအဲ့ဒီစီမံကိန်းကိုဆက်ပြီးမလုပ်အောင်ကန့်ကွက်သွားမယ်လို့တန်လွင်မြေကျောင်းတက်လျှောက်လေးလာဆောင်ကြီးရဲ့အဖွဲ့ဒါရိုက်တာနန်းနှင်းကြီးကပြောပါရစေ။အဲ့
ဒီတောက်ချီးတဲ့ဒေသကလည်းအများကြီးဆောက်ရတဲ့အခါကျတော့အဲ့ဒီကြားကကျိုးမြက်တရားဘယ်သူကရ။ကျွန်တော်ဒီသက်ခံကြီးကမျက်စိပိတ်နားပိတ်ခံခဲ့ရတဲ့ဖြစ်ပေါင်း50ကျော်60ကာလအတွင်းမှာဒီဒေသတိုင်းပေါ့တန်လွင်မြေပေါ်မှာဒေသတိုင်းဆောက်လုပ်ခဲ့လို့ရှိရင်ဘာတွေဖြစ်လာမလဲတဲ့။ကိုယ်ယူအချို့မသိကြဘူးကျမတို့အမိနဲ့တော့မဖောက်ဘူးကြီးမဖြစ်စေချင်ဘူးပေါ့နော်ဖြစ်နိုင်လို့ရှိရင်တရုတ်ဘက်လည်းကျမတို့လေ့လာထားတော့ဆိုရှင်ဘလို့မှရှိနေတဲ့စီမံကိန်းတွေမှာတော်တော်များများတို့ဖြတ်သိမ်းလိုက်ဖြတ်သိမ်းတဲ့မှာကျမတို့မြန်မာနိုင်ငံထဲမှာတော့အထက်အားထားတာအပြစ်မှထားတော့မှဒါလည်းဆောင်းအောင်ဖြစ်
တချို့တိုင်းသားမျိုးနွယ်စုတွေကတန်လွင်မြေကမ်းတက်လျှောက်မှာနေထိုင်ကြတာဖြစ်တဲ့အတွက်မြေသိမ်းမှုတွေဖြစ်လာခဲ့ရင်ဒေသခံတွေရဲ့ယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုနဲ့သဘာဝတရားတွေပါပျောက်ကွယ်သွားနိုင်တယ်လို့အနာဂတ်တန်လွင်ကရယာပြည်နယ်ဘိုဟိုအလုံးမှုဆောင်ကော်မတီကနော်လူဒီကပြောပါရယ်ဒေသခံတွေနဲ့အကျိုးစီးပွားပြိပခတွေလည်းဖြစ်လာနိုင်တယ်လို့သူကထောက်ပြပါရယ်ကရယာခရီးဆ
ိုချက်တော့မရှိဘူးဖတ်တဲ့ကြရစီလောကီတာရအလေးဆိုစတဲ့ပြီးတော့ဆောင်းတဲ့ချိန်မှာဒီလောကီတာကိုလုံးချုံရေးတောင်းယူပေးဖို့တက်ကိုထားတယ်ပေါ့နော်အဲ့ဒီတက်လို့ရှိရင်အရင်ကမရှိခဲ့ဘူးဆိုတော့ကျမတို့နားလည်တာတကယ်လို့ရေကတာတင်ဆောင်လို့ဆိုတော့တက်ရေကတာလုံးချုံရေးအတွက်တက်စကန်တော့ထားမှာပဲဘလို့ဖြစ်လို့ထားမယ်ထားလို့ကြောင့်လို့ကျမတို့ဒီနောက်ခံတဲ့စူးရည်ကြဖြစ်တယ်ဆိုတော့တစ်ချိန်ချိန်မှာအနည်းစားဆုံးရှိတဲ့တိုင်းတိုင်းနဲ့နေကြတယ်ပဋိပက္ခအကျိုးစီးပွားပဋိပက္ခမဖြစ်နိုင်ဘူးလို့ကျမတို့ပြောနိုင်ဘူး
ဒီတန်လွင်မြစ်ပေါ်မှာဘယ်နိုင်ငံကပဲရေကာတာဆောက်ဆောင်နိုင်ငံတကာအဖွဲ့အစည်းရဲ့အကူအညီနဲ့ကန့်ကွက်သွားမယ့်အကြောင်းမြစ်ကြောင်းကာဝယ်ဆောက်ရှောက်ရေးအဖွဲ့တွေကပြောပါရယ်တိဘက်နိုင်ငံမှာမြစ်ဖျားကန်တဲ့တန်လွင်မြစ်ကမိုင်1900ကျော်ရှည်လျားပြီးတရုတ်မြန်မာနဲ့ထိုင်းစရဲ3နိုင်ငံကိုဖြတ်စည်းပါရယ်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြစ်အထက်ပိုင်းရေကာတာစီမံကိန်းကိုထပ်ပြီးဆောင်ရွက်ဖို့ကြိုးစားနေပါရယ်တန်လွင်မြစ်ခွန်းကအရှိတောင်အာရှမှာအခြေပြန်ဆုံးတဲ့လူဦးရေ9000ကျော်ကဒီမြစ်ခွန်းကိုအမိပြုပြီးနေထိုင်နေကြတာဖြစ်ကြောင်းပါခင်ဗျာ